ိုင်ဝမ်သမ္မတကတရုတ်ပြည်မှနဲ့ပြန်လဲပေါင်းစည်းရေးကောင်စီကိုဖျက်သိမ်းပြီးပြန်လဲပေါင်းစည်းရေးလမ်းညွှန်ချက်တွေကိုရပ်ဆိုင်မယ်လို့ဖေဖော်ဝါရီလ29ရက်နေ့ကကြေညာခဲ့တာကိုလက်မခံနိုင်ဘူးလို့မြန်မာစစ်အစိုးရကဒီကနေ့ကြေညာချက်ထုတ်လိုက်ပါတယ်။မြန်မာနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာမြန်မာနိုင်ငံဟာတရုတ်နိုင်ငံတနိုင်ငံနဲ့ရှိတယ်ဆိုတဲ့မူဝါဒကိုအစဉ်တစိုက်ကျင့်သုံးခဲ့ကြောင်းနဲ့တိုင်ဝမ်ကိုတရုတ်ပြည်ရဲ့အစိပ်ပိုင်းဖြစ်ခံယူကြောင်းဖော်ပြထားပြီးတိုင်ဝမ်ရဲ့အခုလိုဆုံးဖြတ်ချက်ဟာအာရှနဲ့ပစိဖိတ်ဒေသရဲ့ငြိမ်းချမ်းမှုကိုထိခိုက်နိုင်တယ်လို့မြန်မာစစ်အစိုးရကြေညာချက်မှာပါရှိပါတယ်။